ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံမြို့တော်အဖြစ်အမေရိကန်သမ္မတဒေါနယ်ထရမ့်ကတရားဝင်အတိအမှတ်ပြုလိုက်တဲ့အပေါ်မကျေနပ်ကြောင်းပြသဖို့ပါလက်စတိုင်းအုပ်စုတွေကအထွေထွေသပိတ်ဆင်နွှဲဖို့တိုက်တွန်းထားချိန်မှာပဲဘက်လန်မြို့မှာဒီကနေ့ဆန္ဒပြပွဲမှာတော့ပါလက်စတိုင်းသားတွေကိုအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုပုံးတွေတုံးပြီးတော့နှိမ်နင်းခဲ့ပါတယ်ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တရားဝင်အတိအမှတ်ပြုပြီးအမေရိကန်တန်ရုံးကိုလည်းပြောင်းရွှေ့ခြေစိုက်ဖို့ကြေညာခဲ့ပြီးနောက်မှာပဲဂျေရုဆလင်မှာအစ္စရေးကလုံခြုံရေးတွေတိုးမြှင့်ချထားလိုက်တာပါအခုလိုတင်းမာမှုတွေကြောင့်လည်းရှိတဲ့အရင်တုန်းကအခြေအနေမျိုးမှာဆိုရင်တော့ဂျေရုဆလင်မြို့ကတန်ပေါ်မှောက်ဖျားကျောင်းလာရောက်သူတွေကိုအစ္စရေးကအသက်အရွယ်အပိုင်းချလိုက်ကန့်သတ်လို့ရှိတတ်ပါတယ်။ဒါမဲ့လည်းဖျားကျောင်းမှာအနောက်ရှက်လုံမဲ့အရေးလက္ခဏာမတွေ့ရတဲ့အတွက်အသက်ကန့်သတ်ချက်အမိန့်ထုတ်မှာမဟုတ်ကြောင်းအစ္စရေးရဲ့တပ်ဖွဲ့ပြောခွင့်ရမစ်ကီရိုဇန်ဖဲလ်ကပြောပါတယ်။ဒါမဲ့လည်းသုံးတရားအနောက်ရှက်ရှိလာမယ်ဆိုရင်တော့ချက်ချင်းတုံ့ပြန်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းသတိပေးထားပါတယ်။မွတ်စလင်တွေကဒီနေရာကို Noble Sanctuary လို့ခေါ်ပြီးတော့ဂျူးတွေကတော့ Temple Mount ဘုရားကျောင်းလို့ခေါ်တာဖြစ်ပါတယ်။သမ္မတထရမ့်ကဂျေရုဆလင်မြို့ကိုအစ္စရေးမြို့တော်အဖြစ်အတိအမှတ်ပြုလိုက်တာနဲ့ပတ်သက်ပြီးအရှေ့လယ်ပိုင်းဒေသနဲ့မွတ်စလင်အများစုနေတဲ့နိုင်ငံတွေမှာတောက်ကြနေကတော့ခန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကအမေရိကန်တန်ရုံရှိတယ်မှာလည်းလူတွေရာထောင်ချီပြီးတော့ခန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။